ရတသတင်းတောက်တွေရဲ့နောက်ဆုံးယူကန်ကိုနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပလတ်လိုက်ပါတယ်။မိသားစုဝင်တွေကယူကန်အောင်မြင်လိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့မျှော်လင့်သလိုဖြစ်မလာခဲ့ပါဘူး။အခုလိုပယ်ချလိုက်တာဟာသတင်းရယူခွင့်တွေအတွက်အဟန့်အတားဖြစ်သွားစေသလိုသူတို့လွတ်မြောက်ဖို့နောက်ထပ်တရားဝင်နီးလန်းတွေနဲ့စ조사ဆောင်ရွက်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်။ဒီကြောင့် VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
ရိုက်တာသတင်းတော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အတွက်တရားစီရင်ရနောက်ဆုံးလမ်းကြောင်းလို့ဆိုရမယ်။နောက်ဆုံးပြင်ဆင်ချက်အယူခံကိုဒီကနေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပလတ်လိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနိုင်ငံတော်လိုအပ်ချက်အုပ်ဝင်နဲ့ထောင်နှံခုနှစ်နှစ်စီချမှတ်လိုက်တာဖြစ်ပါတယ်။ချမှတ်လိုက်တဲ့အမိန့်ကိုတိုင်းတရားရုံးကအယူခံဝင်ခဲ့ပေမဲ့ပလတ်လိုက်တဲ့အတွက်အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်မှာပြင်ဆင်ချက်အယူခံဝင်ခဲ့တာဖြစ်ပါတယ်။အခုလိုပြည်အောင်လူတရားလွှတ်တော်ချုပ်ကပြင်ဆင်ချက်ယူကန်ပလတ်လိုက်တာဟာမြန်မာနိုင်ငံမှာသတင်းရယူဖြန့်ဖြူးခွင့်အတွက်အဟန့်အတားဖြစ်သွားစေရလို့တရားရုံအထက်မှာအကျိုးဆောင်တရားလွှတ်တော်ရှင်နေဥက္ကင်မောင်စောကသတင်းနောက်တွေကိုပြောပါရစေ
။ချိန်ရတော့ပုံလေးလေးမျိုးပလတ်လိုက်ပါလေ။အောက်ယုံနှစ်ယုံရဲ့အမိန့်လေးကိုအတည်ပြုလိုက်ပါလေ။ဆုံးဆုံးသူတို့ကိုဆက်ပြီးတော့ပြပေးရမယ်။ဒီပေါ်မှာတော့ကျွန်တော်တို့ကတော့ဒီအဆုံးဖြတ်တဲ့ပတ်သက်လို့စိတ်ပြတ်တယ်ဆိုတော့ကျွန်တော်ပြောချင်တယ်။အဲဒါမှမနိုင်နိုင်ရဲ့တရားစီရင်ရေးလောက်ခွင့်ကိုတော့တော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတယ်။ဒါပြီးတော့မြန်မာနိုင်ငံမှာရှိတဲ့ခင်ဗျားတို့အပါဝင်ပေါ့ဗျာ။ဒါဒီ press fee ကတိကလောလောဆယ်ဟာသတင်းရှာဖို့ရဲ့ဖြန့်ဖြူးဖို့အဲ့ဒါတွေအကုန်လုံးအမြဲတမ်းကြောက်ရရကောင်းတဲ့အတားအမြစ်အခန်းတိုင်းဖြစ်ပေါ်စေတယ်လို့ကျွန်တော်ပြောချင်ပါတယ်။
နေပြည်တော်ပြည်အောင်စုတရားလွှတ်တော်ချုပ်ကကိုဝက်လုံးနဲ့ကိုကျော်စိုးတို့ရဲ့ပြင်ဆင်ချက်ယူကန်ကိုပလတ်လိုက်ပြီးမဲ့သူတို့နှစ်ဦးလွတ်မြောက်ဖို့အတွက်နောက်ထပ်နီးလန်းနေရှိသေးတာမို့လွတ်မြောက်ရေးဆက်ကြိုးစားသွားမယ်လို့ရှင့်နေဥက္ကင်မောင်စောကပြောပါတယ်
။သွားနိုင်တဲ့အဆင့်35တရားရေးအရာအထူးယူကန်တို့အဲ့ဒီစာကျွန်တော်တို့ရှိတယ်နော်။သို့တော့အဲ့ဒီဥစ္စာနဲ့ပတ်သက်လို့သူတို့ကကျွန်တော်တို့ကိုတရားရေးနဲ့ပတ်သက်ပြီးဆက်လက်ပြီးတော့သွားဖို့သူတို့ဆန္ဒမရှိဘူးလို့ပြောတယ်။အဲ့ဒီအတွက်ကြောင့်ကျန်တဲ့ဟိုဟာကပဲနှစ်ဖက်ရှိတယ်နော်လမ်းကြောင်းနှစ်ခုပေါ့ဗျာကျန်တဲ့လမ်းကြောင်းနှစ်ခုရှိတယ်အဲ့ဒါကအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းနဲ့ဥပဒေကြီးရေးလမ်းကြောင်းအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းမှာကသမရရဲ့ဟိုဇင်ကြီးဝင်ရှိတယ်နောက်တစ်ခါသမရကနေပြီးတော့မှရှင်းနေချုပ်ကတဆင်းဟိုဟာလုပ်တဲ့ဝင်ရောက်ပြီးတော့ရှင်းနေချုပ်ရဲ့ဝင်ရောက်ဖြည့်ရှင်းဖို့ကြိုးစားတာလေးလုပ်နေတာရှိတယ်နောက်တစ်ခါဥပဒေပြည်ရေးလမ်းကြောင်းကတော့လွတ်တော်မှာရှိတဲ့ကော်မတီတွေကတစ်ဆင့်ပေါ်လာတာကိုဆုံးဖြတ်ဖို့ဘောရာအချက်ပြုဖို့ဖြစ်တာရှိတယ်
။ဒီနေ့ဆုံးဖြတ်ခြင်းနဲ့ပတ်သက်လို့ကိုဝလုံးရဲ့အမျိုးသမီးဖြစ်သူမပန်းအီမွန်ကအခုလိုမှတ်ချက်ပြုပါတယ
်။အခုပြောင်းလဲလာနိုင်နေလို့လည်းအချိန်နဲ့ဟိုအကောင့်ကိုလည်းမျှော်လင့်ထားပါမယ်။ဒါပေမဲ့ဒီနေ့ဆုံးဖြတ်တဲ့အခါကိုထင်လို့ဖြစ်လာတော့စိတ်ထဲမှာတော့တော်တော်ဝမ်းနေတယ်။ကိုကတော့မိသားစုဝင်နေနေရတော့စိတ်တော့မကောင်းဘူးပေါ့နော်။ကိုကကိုမျိုးသားတွေကလူကောင်းနေဆိုတော့
ဒီကနေ့ရိုက်တာသတင်းတော်တွေရဲ့ယူကန်ကိုပလတ်လိုက်တဲ့ပြည်အောင်စုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုအထူးစိတ်ပျက်ရာကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်လိုက်တယ်လို့ဒီဖြစ်ရက်ကမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အခွင့်အရေးနည်းပါးလာနေတာကိုဖော်ပြလိုက်တာပဲလို့တန်ယုံအရာရှိသူကပြောပါတယ
် The Supreme Court's ruling in Wallon and Chasso's case is deeply disappointing.These convictions
ဟောလုံးနဲ့ကိုကျော်စိုးရဲ့အမှုနဲ့ပတ်သက်လို့ပြည်အောင်စုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုများစွာစိတ်ပြတ်မိပါတယ်။ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်တွေကိုလည်းမကြသေးခင်ကဖမ်းဆီးခဲ့တာ။အယ်ဒီတာကိုရဲအနေနဲ့တခြားသတင်းထုတ်တွေကိုမကြသေးခင်တုန်းကတရားစွဲခဲ့တာတွေလို့ပြည်ထောင်စီရင်မှုတွေကမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုမှုအတွက်တီးခံမှုမရှိတဲ့အခြေအနေပိုဆိုးလာနေတာကိုထောက်ပြနေကြတာပါ။သတင်းစာ၊တယောစာ၊ငြိမ်းချမ်းစွာဆန္ဒပြတာနဲ့အခြားသောတရားဝင်ထုတ်ဖော်ပြောဆိုမှုတွေဟာဒီမိုကရက်တစ်လူပောင်အဖွဲ့အစည်းတရက်အတွင်းမှာတော့ဒါတွေဟာပြစ်မှုမဖြစ်သင့်ပါဘူး
။တရင်နောက်ကိုဝလုံးနဲ့ကိုကျော်စိုးတို့ဟာ2018ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်လို့တရင်ရယူကြိုးစားရင်းဖန်စည်းခံခဲ့ကြရတာဖြစ်ပြီးသူတို့နှစ်ဦးအမှုကိုတော့ကိုလာကြဆစ်ဆေးခဲ့ပြီး2018ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရိုင်တရားရုံးက2018နှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒရင်နောက်နှစ်ယောက်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ရဲမှုချုပ်တင်ကိုကထောင်ချောက်စင်ဖမ်းဆီးခဲ့တာလို့တရားလိုပြသက်တည်တူဖြစ်တဲ့ဒူရဲမှုအမိုးရန်နိုင်ကတရားခွင်မှာထွက်ဆိုခဲ့ပါသေးတယ်။ဒီထွက်ဆိုချက်ကြောင့်ဒရင်နောက်နှစ်ယောက်ပေါ်တရားစီရင်တာနဲ့ပတ်သက်လို့မျှတမှုမရှိဘူးလို့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တယ်လို့ NLD ရဲသားစုအလက်ထက်မှာဒရင်လွတ်လပ်ခွင့်ပေါ်မေးခွန်းထုတ်တာတွေလည်းရှိပါတယ်။ နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ ပါဝင်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကလည်းသူတို့နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုခဲ့ကြပါသေးတယ်။နယ်စည်းမထားသတင်းတောင်များအဖွဲ့ RSS ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်းကိမှာတော့မြန်မာနိုင်ငံဟာအရင်နှစ်တွေကတည်းကတဆင့်လျော့ကျသွားပြီးအခုလိုလျော့ကျတာဟာဒီသတင်းနောက်နှစ်ယောက်ပေါ်ထောင်ဒဏ်ချမှတ်လိုက်တာကြောင့်လို့လဲထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထိုင်အောင်ခန့်ပြောပြသွားတာပါရှင်။